ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာ Revenue Tax Force နေကြားဆောင်နဲ့မဲဆောက်မြို့ရဲစခန်းကတာဝန်ရှိသူတွေလာဝကနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေဟာမဲဆောက်ခရိုင်တာဆိုင်လွတ်ကျေးရွာအမှတ်ခွန်ပန်းဝန်တာခမှာမြန်မာဘက်ကနေနယ်စပ်ဖြတ်ကျော်ဝင်ရောက်လာကြတဲ့အင်ဒိုနီးရှားနိုင်ငံသား30ဦးကိုဖမ်းဆီးလိုက်ပါတယ်။သူတို့ဟာ online လေလေဂိုင်းမှာအလုပ်လုပ်ခဲ့ကြတဲ့သူတွေဖြစ်တယ်လို့စစ်ဆေးတွေ့ရှိရပါတယ်။ VOA သတင်းတော့မအေးမှာကအခုလိုသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာရရှ်မနူနေကြားဆောင်တက်ကမြန်မာဘက်ကအွန်လိုင်းလေလေခိုင်းနေမှာရောင်းစားခံရသူတွေရှိတဲ့အတွက်နေကြားလုံခြုံရေးကိုတင်းကျပ်စွာစစ်ဆေးနေချိန်မှာပဲမြန်မာနိုင်ငံဘက်ကအွန်လိုင်းလေလေခိုင်းနေမှာအလုပ်လုပ်ပြီးပြန်လာကြတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသား30ဦးနဲ့အမျိုးသမီး2ဦးတို့ကိုဇန်နဝါရီလ19ရက်နေ့မှာဖမ်းမိခဲ့တယ်လို့ဆိုပါတယ်နေကြားဆောင်တက်ကတာဝန်ရှိသူများလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့လာဝကနဲ့နေမြေခံအုပ်ချုပ်ရေးမှူးများနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်တဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာတရားဝင်နိုင်ငံကူးစာအုပ်တွေကန်ဆောင်ထားတာမတွေ့ရပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတာဖြစ်တယ်ဆိုပြီးမဲဆောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးအာရှနိုင်ငံသားတွေဖမ်းဆီးလိုက်တာဟာထိုင်းနိုင်ငံဘက်ကလုံခြုံရေးမြင့်တင်ပြီးမှပထမဦးဆုံးချိန်ဖမ်းမိတာဖြစ်ပါတယ်ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာမြန်မာနိုင်ငံမြဝတီမြို့ဘက်ကတရားမဝင်အွန်လိုင်းကောစင်တာနဲ့ကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်ကိုင်နေကြသူတွေဖြစ်ပြီးသူတို့ကတော့အဲ့ဒီအလုပ်တွေကိုဆက်လက်ပြီးမလုပ်လို့တာကြောင့်အခုလိုမျိုးနေဆက်တရားမဝင်လမ်းတွေကနေပြန်လာကြတာလို့လည်းဆိုပါတယ်သူတို့ဟာဖျားယောင်သွေးဆောင်ခံရသလားဆိုတာကိုတော့အသေးစိတ်ထုတ်ဖော်တာမရှိသေးပါဘူးတက်ခရိုင်မဲဆောက်ကလာဝကရဲမှုဘော်ဝေါ်ဖုတ်စန်တူရာကာကတော့ဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားခဲ့ပါတယ်သူပြောသွားတာကတော့အခုဖမ်းမိတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာပြီးခဲ့တဲ့2024ခုနှစ်အောက်တိုဘာလနဲ့ဒီဇင်ဘာလအတွင်းမှာထိုင်းနိုင်ငံကိုလေကြောင်းခရီးနဲ့ဒုံမောင်းလေဆိပ်ကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဘန်ကောက်ကနေတဆင့်မြန်မာနယ်စပ်မဲဆောက်ကိုဝင်ရောက်လာတာဖြစ်ပြီးအဲ့ဒီကနေတဆင့်မြန်မာဘက်ကိုဝင်ရောက်သွားခဲ့ကြတာဖြစ်ကြောင်းစစ်ဆေးတွေ့ရှိရတယ်လို့လည်းပြောပါတယ်။သူတို့တွေကိုဘသူတွေကဆက်သွယ်ခေါ်ဆောင်လာတယ်လဲဆိုတာကိုဆက်လက်စုံစမ်းနေပါတယ်လို့လည်းထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ဖမ်းမိတဲ့သူတွေကိုဆက်လက်စစ်ဆေးနေပြီးဥပဒေအရအေးအေးယူသွားမယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။ကြားဖြန့် online လိမ်လည်ခိုင်းနေရဲ့ဖမ်းဆီးခံရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာထိုင်းဘက်ကနေဆက်လုံခြုံရေးတင်းကျပ်တာကင်းလှည့်တာနေဆက်ဝင်ပေါက်ထွက်ပေါက်တွေကိုတန်ဆူးကြိုးတွေကယန္နာတွေအပြင်ကြားဖြန့်လိမ်လည်ခိုင်းတွေရဲ့ဖျားယောင်းတာမခံရအောင်သတိပေးဆိုင်ပုတ်တွေကိုနေဆက်နေရာအနှံ့မှာကြော်ညာတာတွေလည်းလုပ်ခဲ့ပါတယ်နေဆက်တရားမဝင်လမ်းတွေကိုလည်းတင်းတင်းကျပ်ကျပ်စစ်ဆေးနေတာတွေကိုလုပ်ခဲ့တဲ့အတွက်အခုလိုမျိုးအင်ဒိုနီးရှားနိုင်ငံသားတွေဖမ်းဆီးမိခဲ့တာဖြစ်ပါတယ်အခုလိုမျိုးတင်းကျပ်မှုတွေလှုပ်ဆောင်ပြီးတဲ့နောက်ပိုင်းမှာမဲဆောက်မျိုးအဝင်ကဝှေ့ဟင်ဖွန်စစ်စေးဂိတ်ကနေမဲဆောက်ကိုဝင်ရောက်လာတဲ့နိုင်ငံခြားသားအရေးအတွက်ယော့နေသွားပြီလို့လည်းလဝကရဲမှူးကြီးကပြောပါတယ်နေဆက်ကနေတဆင့်မြန်မာဘက်ကအွန်လိုင်းလေလေခိုင်းတွေကဖျားယောင်းလေလေတာခံရတဲ့နိုင်ငံသားတွေကိုဂျားဖြတ်ဟန်တားတာတွေလုပ်ပြီးဆောင်ရွက်နေတယ်လို့လည်းဆိုပါရယ်ထိုင်းမြန်မာလူမှုကြီးကြပ်ရေးဥပဒေအရနေဆက်ချစ်ကြည်တရားတင့်တဲ့နှစ်တွေမှာ2023ခုနှစ်ဇွန်လကစပြီးမြန်မာနဲ့ထိုင်းကလွဲပြီးတခြားနိုင်ငံသားတွေကိုမြန်မာဘက်ကဝင်ထွက်ခွင့်ရပ်ဆိုင်းထားတယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါရယ်ဒီအတွက်နိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံဘက်ကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းထိုင်းဘက်ကပြောဆိုခဲ့ပါတယ်ရှင်